အာရှပစိဖိတ်နိုင်ငံပေါင်း21နိုင်ငံခေါင်းဆောင်တွေဟာပြည်ရင်းလုပ်ငန်းများကိုပြပရှင်ပြိုင်မှုကနေအကာအကွယ်ပေးမှုတွေမရှိစေဖို့နဲ့ TPP ကမ္ဘာကုန်သွယ်ရေးသဘောတူညီချက်ကိုကာကွယ်ဖို့အတွက်လှုံ့ဆော်မှာဖြစ်ကြောင်းကတိပေးရင်းပြည်ရင်းနိုင်ငံလီမာမှာကျင်းပနေတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှုအဖွဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးကိုတနင်္ဂနွေနေ့မှာဆုံးသတ်လိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတအဖြစ်နဲ့ဒေါ်နယ်ထရမ့်ကိုရွေးကောက်ခဲ့တဲ့နောက်ပိုင်းမှာ TPP ကမ္ဘာကုန်သွယ်ရေးသဘောတူညီချက်ဟာဆက်ပြီးတည်ရှိဖို့မရေမရာဖြစ်လာနေတာပါနိုင်ငံရေးအခြေအနေဘယ်လိုပဲပြောင်းပြောင်းရေရှည်တည်တံ့ပြီးမျှတမှုနဲ့အလုံးကြီးပွားတိုးတက်မှုရှိမဲ့လမ်းကြောင်းကိုဥတည်နေတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အသစ်တိုင်းဆက်လက်ဆောင်ရွက်သွားကြဖို့နိုင်ငံပေါင်း21နိုင်ငံကအစည်းအဝေးတက်ရောက်လာတဲ့ခေါင်းဆောင်တွေကတန်လိမ့်ထံချခဲ့ကြပါတယ်ဒီ TPP သဘောတူညီချက်ကို Mr. Trump ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစည်းအဝေးပြီးပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတ Obama က American ပြည်ထောင်စုအနေနဲ့ကုန်သွယ်ရေးဆိုင်ရာမှန်ကန်တဲ့လှုပ်ဆောင်မှုတွေကိုပဲလှုပ်ဆောင်မှာဖြစ်တဲ့အတွက်အလုပ်သမားတွေအတွက်အကာအကွယ်ပေးမှုတွေနဲ့တဘာဝဝင်းရှင်ထိန်းသိမ်းရေးဆိုင်ရာစံသတ်မှတ်ချက်တွေအတိုင်းဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင် American ပြည်ထောင်စုအနေနဲ့TPP ကုန်သွယ်ရေးသဘောတူညီမှုကိုထောက်ခံပံ့ပိုးမှာဖြစ်ကြောင်းအတိအပြုပြောခဲ့တယ်လို့တကယ်လို့ Mr. Trump ကဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်လုပ်မယ်ဆိုရင်ကမ္ဘာကုန်သွယ်ရေးစီးမင်းပုံဖော်နိုင်တဲ့အခွင့်အလမ်းကို American ကဆုံးရှုံးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ APEC နိုင်ငံတွေကခေါင်းဆောင်တွေရဲ့ပူးတဲ့ထုတ်ပြန်တဲ့အကြေညာချက်မှာတော့တန်လိမ့်ခံချထားခဲ့တဲ့အတိုင်းပါဝင်တဲ့နိုင်ငံတွေရဲ့ဈေးကွက်ကိုဖွင့်ထားမှာဖြစ်တယ်လို့ပြည်ရင်းလုပ်ငန်းတွေကိုပြပရှင်ပြန်မှုကအကာအကွယ်ပေးမှုဆိုင်ရာနည်းလမ်းမျိုးစုံကိုတိုက်ဖြတ်သွားမှာဖြစ်ကြောင်းလဲထပ်လောင်းတည်ပြုခဲ့တယ်လို့ဖော်ပြထားပါတယ်။ APEC ထိပ်သီးညီလာခံမှာပဲ American သမ္မတ Barack Obama ဟာရုရှားသမ္မတ Vladimir Putin နဲ့တီးဆန်တွေ့ဆုံပြီး Syria နဲ့ Ukraine အရေးတွေကိုဆွေးနွေးခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်။ဒါဟာသမ္မတ Obama ရဲ့၈နှစ်သက်တမ်းအတွင်း52ချိန်မြောက်နဲ့နောက်ဆုံးပြပခီးစံလည်းဖြစ်ပါတယ်။